နေပြည်တော်လွှတ်တော်အစအဦးကိုအဝေးထိန်ဒရုန်းယင်လွှတ်တင်ပြီးပုံရိုက်ကူးဖို့ကြိုးစားခဲ့မှုနဲ့လက်တလောထောင်နှစ်လချခံထားရတဲ့အလွတ်တန်းသတင်းတောက်ကိုအောင်နိုင်စိုးအပါဝင်နိုင်ငံသားသတင်းတောက်နှစ်ဦးနဲ့ရင်မောင်းတို့ကိုသွင်းကုန်ထုတ်ကုန်ဥပဒေနဲ့တရားစွဲဆိုထားတဲ့အမှုနိုင်ငံသားသတင်းတောက်နှစ်ဦးကိုလဝကဥပဒေနဲ့အရေးယူထားတဲ့ပုံမှန်တွေကိုတရားရုံးကရုတ်သိမ်းပေးလိုက်ပါတယ်။အမှုရုတ်သိမ်းပေးပြီးတဲ့နောက်မှာတော့အထက်ကညွှန်ကြားတဲ့အတွက်ဒီဇင်ဘာလ29ရက်နေ့မနေ့ပိုင်းမှာပြန်လည်လွတ်မြောက်လာမယ်လို့အကျိုးဆောင်ရှေ့နေကပြောပါတယ်။ဒီကြောင့်မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကစုံစမ်းတင်ပြထားပါရရှင
်။နေပြည်တော်ကောင်စီနယ်မြေတဲကလွတ်တော်အစအဦးကိုအဝေးထိန်ဒရုန်းယာဉ်နဲ့ပုံရိုက်ကူးဖို့ကြိုးစားခဲ့တာကြောင့်ထောင်နဲ့နှစ်လကြာနေတဲ့ဒရင်းနောက်ဒီပေါ်နောက်ထပ်ဆွဲဆိုထားတဲ့နှမှုကိုတရားရုံးကရုတ်သိမ်းပေးလိုက်ပါတယ်။အလွတ်တန်းသတင်းတောက်ကွန်လိုင်းစုပါဝင်ဒရက်ကီချေဆိုင်တရားဒီသတင်းဌာနရဲ့နိုင်ငံသားသတင်းတောက်နှစ်ဦးနဲ့ရင်မောင်းတို့အပေါ်တွင်းကုန်ထုတ်ကုန်ဥပဒေပုံမှနိုင်ငံသားသတင်းတော်နှစ်ယောက်ကိုလဝကဥပဒေပုံမှန်တွေနဲ့တရားစွဲဆိုထားတာကိုရုတ်သိမ်းခွင့်ပြုဖို့တရားလူတွေဘက်ကဒီဇင်ဘာ26ရက်နေ့ကရှောက်တင်ခဲ့တာဖြစ်ပါတယ်။သူတို့ဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေမယ့်ရည်ချက်မရှိဘဲနိုင်ငံသားသတင်းတော်တွေအနေနဲ့နှစ်နိုင်ငံချင်းချင်းရေးကိုရှေ့ရှုပြီးအမှုကိုရုတ်သိမ်းဖို့တရားစွဲဆိုထားတဲ့ရဲတပ်ဖွဲ့နဲ့လဝကတို့ဘက်ကတရားရုံးကိုရှောက်ထားခဲ့တာပါ။နေပြည်တော်စမူတီတရားရုံးကတရားလူတွေရဲ့ရှောက်ထားချက်ကိုလက်ခံပြီးဒီကနေ့ဒီဇင်ဘာ28ရက်နေ့မှာအမှုတွေကိုရုတ်သိမ်းမှုအမိန့်ချမှတ်လိုက်တာပါအခုလိုအမှုကိုရုတ်သိမ်းပြီးနောက်မှာတော့လေကြောင်းပြန်စမ်းမှုဆိုင်ရာအဥပဒေနဲ့ထောင်နဲ့နှစ်လကြာခံနေရတဲ့ကြံရှိတဲ့ရက်အားလုံးကိုအထက်ညွှန်ကြားမှုနဲ့လျှော့ရက်အဖြစ်သတ်မှတ်လိုက်ပါတယ်အခုလိုအမှုရုတ်သိမ်းပြီးလျှော့ရက်ပေးရတဲ့ပတ်သက်လို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်းကအကျိုးဆောင်ရှေ့နေကြီးဦးခင်မောင်ဇော်က VOE ကိုခုလိုပြောပါတယ်
လို့ကိုနော်အဲ့ဒီဂျုံကနေပြီးတော့မှအမင်းချပြီးတော့ပြန်လွတ်လိုက်ပြီးတော့နောက်ကြမှာပါလေဂျမဲသိန်းကိုပို့ပြီးတော့မှနော်အခုအဲ့ဒီဂျမဲသိန်းကိုရောက်တဲ့အခါကျမှဂျမဲသိန်းကထောင်ပိုင်ကြီးကနေသူ့ကိုပြောတယ်တဲ့နော်ဒီအခါလေးကိုအဲ့ဒီဟိုကနေအထက်ကနေပြီးတော့မှသူတို့ရဲ့ဂျုံလွတ်တယ်နဲ့အခုနော်အဲ့ဒီမိကြောင်အဲ့လိုတွေလာဆိုတော့အပြစ်ပြခံနေတဲ့နလအဲ့နလနဲ့ပတ်သက်ပြီးတော့အဲ့ဒါကိုအကုန်လုံးကိုရုတ်သိမ်းလိုက်ပါကြံတဲ့ရက်ဒီအကုန်လုံးကိုချော့ရဲ့အဖြစ်နဲ့သတ်မှတ်ပေးပြီးတဲ့အခါကျတော့ဒါထာမန်ကြီးရဲ့လုပ်ပိုင်ခွင့်ကိုအဲထာမန်ကြီးကိုအဲ့လိုညင်ကြတယ်ဟောလို့ပြီးတော့မနေ့ဖြစ်မနေ့9နိုင်မှလွတ်ပါလို့ညင်ကြတယ်လို့ပြောပါတယ
်လေကြောင်းမြန်နှမ်းမှုဆိုင်ရာဥရီနဲ့နိုဝင်ဘာ10ရက်ကထောင်နဲ့နှစ်လကြာနေတဲ့ဒီနောက်တွေဟာပြစ်ဒဏ်ကျခံရပြီးပြန်လည်လွတ်မြောက်ဖို့17ရက်သာလိုတော့တဲ့အချိန်မှာအခုလိုအထက်ရဲ့ညွှန်ကြားချက်နဲ့ချော့ရဲ့ရရှိခဲ့တာဖြစ်ပါတယ်မှုကိုရုတ်သိမ်းလိုက်ပေမဲ့တတိယကံအဖြစ်သိမ်းဆည်းထားတဲ့ပစ္စည်းတွေကိုနိုင်ငံပိုင်အဖြစ်သိမ်းဆည်းဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။သိမ်းဆည်းထားတဲ့ပစ္စည်းတွေကိုပြန်လည်ရရှိဖို့ခရိုင်တရားရုံးကိုရှောက်တင်သွားဖို့ရှင်းနေရီကြိုးစားနေပါတယ်။တရားရင်ဆိုင်နေရတဲ့ပုံမှန်နှစ်ခုကိုရုတ်သိမ်းပြီးထောင်နံကိုလည်းလျှော့ရပေးလိုက်တဲ့အတွက်မိသားစုဝင်တွေကဝမ်းသာနေကြပါတယ်။ကွန်နိုင်ဆိုးရဲ့ဖခင်ဖြစ်သူဦးအောင်ကျော်ဆိုးကအခုလိုပြောပါတယ
်။ဘာမှပြောပြရမရှိပါဘူး။အရန်ကျေးဇူးတင်ပါတယ်လို့နော်။ဒီဥစ္စာတို့နလပြီးွားတဲ့အတွက်ကိုပေါ့နော်တို့လှုပ်ပြလိုက်တယ်အနာပိုင်းကြီးလည်းအများကြီးကျေးဇူးတင်ပါတယ်လို့နော်တခြားတို့ရဲ့တစ်ချက်ကအရှင်ပြွားပါတယ်အဲ့ဒီအပေါ်မှာတို့မှဘာမှအပြစ်မရှိအောင်ကြည့်ရတယ်လေကျေနပ်ပါတယ်လို့ဂျန်နဲ့နမို့ကိုရုတ်သိမ်းပြလိုက်တဲ့အတွက်ကိုကျေးဇူးတင်ပါတယ်ဒါတော့ဥရောကတော့ဒီလိုလေဟိုအမမားတော့ငကိုတဲ့ရမှလည်းတို့ကတော့အပြစ်မရှိပါဘူးတို့ကစကားပြန်တက်တက်ပါပဲအဲ့တော့စကားပြန်တက်တက်ကိုသူ့ကိုအရှင်ပြောင်းလှုပ်ပြလိုက်တဲ့အပေါ်မှာအော်ဦးရည်နဲ့ညီဆောင်ရွက်ပေးတယ်ပေါ့ဗျာအများကြီးကျေးဇူးတင်ပါတယ်လို့အနာပိုင်းက
တူရကီခြေဆိုင်စင်ကာပူရုံးွယ် TRD သတင်းဌာနကမလေးရှားနိုင်ငံသူသတင်းတော့စင်ကာပူနိုင်ငံသားသတင်းတော့အပြင်ဘာသာပြန်ဖြစ်လိုက်ပါသွားတဲ့ကွန်နိုင်ဆူနဲ့ရင်မောင်းတို့ကအော်တိုဘာ28ရက်မနေ့ပိုင်းကနေပြည်တော်လွတ်တော်အဆောက်အဦနီးမှာဒရုန်းလွတ်တင်နေတဲ့အချိန်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ